ရှမ်းနယ်ကယားနယ်စပ်မိုးပြဲမြို့နယ်တိုက်ပွဲတွေအတွင်းအရသာစစ်ပြေးဒုက္ခသည်တွေကိုပါတက်ခတ်ခံရလို့ထိခိုက်ဒေဆုံးမှုတွေရှိနေပါတယ်စစ်ပြေးဒုက္ခသည်တွေရဲ့အရာကြီးစခန်းကိုလေကြောင်းနဲ့တက်ခတ်တာတွေရှိသလိုရိတ်ခါပြန်ယူတဲ့ဒေသခံတချို့ပြစ်ဒဏ်ခံရတာတွေရှိတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြပေးပါပါခင်ဗျာ
ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်နဲ့ဒီမော့ဆိုမြို့နယ်နေရာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေအကြားဖေဖော်ဝါရီလ16ရက်နေ့ကလေးကဒီကနေ့အထိနေ့စဉ်လွတ်လွတ်ဖြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ဦးတည်ရမရှိပစ်ခတ်နေတယ်လို့လေကြောင်းနဲ့ပါတိုက်ခိုက်နေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။မိုးပြဲဒေသမှာတွင်လက်ရှိအဖြစ်စစ်ပြေးဒုက္ခတွေသတောင်းကျော်ရှိနေပြီးတစ်နှစ်ထက်တစ်နှစ်ပိုမိုတိုးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရက်ကြာလာရတဲ့အမြဆန်းစီစားအခြေခံစာနာရိတ်ခါတွေပါပြက်လက်လာတယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလ29ရက်နေ့မနေ့ကတော့ဒေသခံတို့နေရပြန်ပြီးတော့စာနာရိတ်ခါပြန်ယူတဲ့အခါမှာစစ်သက်စစ်ကြောင်းနဲ့တိုးပြီးတော့လေဦးပြစ်သက်ခံရတယ်လို့အကူအညီပေးနေသူသူဦးက VOA ကိုပြောပါရယ
်ပြင်ပြစ်သက်ဆက်လာတော့သောင်းကျော်ပေါ့နော်ဒီဘူကေရဲ့နောက်ဖက်ချမ်းမှာဘူကေပြစ်ပြီးချောင်းပေါ့နော်ဒါမဲ့သူ့ထချောင်းလာလူပဲရှိတယ်ပေါ့လော့ပေမူကေနဲ့ချောင်းနဲ့လူကတော့မကျန်လာတဲ့လူတွေများပါတယ်အမိညာအိတ်ခါပြန်လာတဲ့လူတွေရှိတယ်ဒါစစ်ကြောင်းနဲ့တိုးတော့စစ်ကြောင်းနဲ့တိုးရမှာဒီစစ်သားခံရတဲ့လူတွေရှိတာပေါ့နော
်ရွှေရင်မင်္ဂလာကျေးရွာဖက်မှာစစ်ကြောင်းသွားလာနေတဲ့စစ်သက်တွေနဲ့တိုးပြီးတော့ရိတ်ခါပစ္စည်းပြင်ယူတဲ့အရတားပြည်သူတို့နဲ့တောင်ယာသွားတဲ့အရတားပြည်သူတို့ဦးပြစ်သက်ခံရတာလို့ပြောပါတယ်ဒါအပြင်ရှမ်းကယားနယ်စပ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းရာရီစစ်ဆောင်စခန်းရှိရာလိုဘာခိုကျေးရွာမှာမနေ့ကစစ်လေရင်နဲ့ဘုံကျဲတက်ခတ်ခံရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်
ဒီတောင်ပိုက်ခိုင်သူတို့တို့အတွင်းသူနေရတဲ့ခါကျတော့အဲသူစီးပြီးချောင်းအမိသားဆိုလဲသူတို့ကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဆိုလဲသူရဲ့မှုတွေထောက်ချားတာတွေဒီလိုမျိုးတွေပေါ့နောက်ပြီးအမနိညာမနေ့ပိုင်းကကျတော့တိဆောင်အများဆုံးရှိတဲ့ဒီလိုပါခုသေးပါမှလည်းဒီလိုပါခုတိဆောင်တစ်ခန်းမှလည်းမနေ့ပိုင်းကအဲတော့ပြရတိပင်းနဲ့လာကျဲတော့အဲ့မှာရောရင်ပိုင်းကတိတော်တယ်အဲ့မှာလည်းတစ်ဆင့်ဆက်ဆွေးရတာဒီအားရပါပဲအခုဒီတိဆောင်ချင်းနေရအင်တာနက်ချက်ချဲတဲ့ချင်းနေပေါ့နော
်ရှန်ကရနေဆက်မိုးပြဲနေတဲ့ဒီမော့ဆူမြို့နယ်ကစစ်မြေပြင်ဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကနေရအတော်များများတပ်ဆွဲချထိုင်ပြီးတော့စစ်ကြောင်းလှုပ်ရှားနေတာလို့ဒေသခံတွေကပြောပါတယ်ဒီလိုအခြေအနေမှာစစ်ပြေးဒုက္ခသည်တွေဟာနေရာရင်မပြောင်းနိုင်ကြပဲထွက်ပြေးတိမ်းရှောင်နေရတဲ့အတွက်နေထိုင်စားသောက်မှုပိုခက်ခဲလာနေတယ်လို့မိုးပြဲဒေသစစ်ပြေးဒုက္ခသည်တို့ကပြောပါတယ
်အခုအစားနေပါလိမ့်ဆိုလည်းအိမ်မတည်နိုင်ကြဘူးလေနေထိုင်ထိုးရတယ်ပေါ်ထဲမှာအိပ်ရတာလို့လေလေတဲထဲမှာအိပ်ရလို့ပေါ့နော်ပြီးအေးရတာဒီစီနေတာကျတော့အလေးထည်ကြီးတောင်းတယ်ဒါပြီးတော့စားဖို့တောင်းဖို့ကလည်းရှိတယ်လို့လည်းဟိုပန်းလာနိုင်တော့ပဲစားတောင်းနေရတာဆိုတော့ဒီကေမီရလာပါဆိုင်နေတော့ဘာလို့တော်လေးအချက်ချက်ကြီးရပေါ့။ညစားနေရတဲ့အချိန်မျိုးကဟိုကိုရှိတာလေးနဲ့သူရှိတာလေးနဲ့အမျိုးပေါင်းပြီးတော့ချက်စားနေရတာပေါ့
။ရှန်ကရနယ်ဆက်မိုးပြဲမြို့နယ်အနောက်ဘက်ချမ်းမှာအသက်အရွယ်ကြီးသူတွေနဲ့ကလေးသင်ငယ်တွေအပါအဝင်ဆစ်ပြေဒုက္ခတဲ့အီအတွက်တထောင်ကျော်ရှိတယ်လို့သိရပါတယ်။အများစုကဘေးလို့ရဆွေမျိုးအိမ်စာတင်ကျောင်းဖခင်ကျောင်းနဲ့တောတောင်တွေထဲမှာဖြစ်တယ်လို့နေထိုင်နေကြတာဖြစ်ပါတယ်။